မြန်မာနိုင်ငံဖက်ချမ်းမှာဖမ်းမိတဲ့ထိုင်းတွေကိုမြန်မာဘက်ကနေထိုင်းဆိုရလက်ထဲပြန်ပြီးတော့အတဲ့တရင်ကိုဆက်ချင်ပါတယ်မြန်မာနိုင်ငံထဲကိုတရားမဝင်ခိုးဝင်မှုနဲ့ရှမ်းပြည်နယ်ဘက်မှာဖမ်းဆီးထားတဲ့ထိုင်းနိုင်ငံသား80ကျော်ကိုဖေဖော်ဝါရီလ9ရက်နေ့ကမြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံဘက်ကိုတရားဝင်လွှဲပြောင်းပေးရလိုက်ပါတယ်မွေးစေဝါမှုနဲ့တန်တရားရှိသူတွေပါဝင်တဲ့အဲ့ဒီလူတွေကိုတော့ထိုင်းရဲချုပ်ကိုယ်တိုင်လက်ခံခေါ်ဆောင်သွားပြီးတော့ဒါဟာနှစ်နိုင်ငံကြားမွေးစေဝါနှိမ်နည်းရေးဆိုင်ရာအရေးကြီးတဲ့လှုပ်ဆောင်ချက်ဖြစ်တယ်လို့ထိုင်းဆိုရဘက်ကပြောပါတယ်အကြောင်းအပြည့်ဆိုတော့ထိုင်းခြေဆိုင်တည်င်းတော့မအေးမှတည်င်းပေးပို့ထားပါတယ
်ထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးအစ်စ်ညစ်အရာရှိရဲချုပ်စုရချိတ်ဟပ်ဖန်နဲ့အဖွဲ့ဟာဖေဖော်ဝါရီလ9ရက်နေ့နေ့လယ်ပိုင်းကဗန်ကောက်မြို့ကနေအထူးလေယာဉ်နဲ့ထိုင်းမြန်မာနယ်စပ်ကိုတွားရောက်ခဲ့ပြီးတာချီလိတ်မဲဆိုင်ချစ်ကြည်တရားကနေတရားဝင်လွှဲပြောင်းပေးခဲ့တဲ့ထိုင်းနိုင်ငံသား82ဦးကိုတွားရောက်လက်ခံခဲ့တာပါထိုင်းရဲချုပ်စုရချိတ်နဲ့အဖွဲ့ဝင်တွေဟာမြန်မာအာဏာပိုင်တွေနဲ့လည်းတီးတန့်တွေ့ဆုံခဲ့ပြီးမြန်မာအာဏာပိုင်တွေရဲ့လုပ်ရက်ကိုကြိုးစားကြွေးစုတင်တဲ့အကြောင်းရဲချုပ်နဲ့အဖွဲ့ဝင်တွေကလက်ခုပ်တီးပြီးဂုဏ်ပြုခဲ့ကြပါတယ်မြန်မာနိုင်ငံရှမ်းပြည်နယ်မိုင်းဆက်မြို့မွေးရနေနေတပ်ဖွဲ့တွေကဖမ်းဆီးပေးခဲ့တဲ့ထိုင်းနိုင်ငံသား82ဦးကိုဇန်နဝါရီလ9ရက်နေ့ည8နာရီအချိန်ကစပြီးအချုပ်ကားတွေနဲ့တာချီလိတ်မြို့ဘက်ကနေသွားခေါ်ခဲ့ကြတာပါလွှဲပြောင်းပေးခံရတဲ့ထိုင်းနိုင်ငံသားတွေထဲမှာဆိုလိုဗန်ထုမဲ့မူရည်ဆိုင်ဝင်အမျိုးသမီးနှစ်ဦးပါဝင်တဲ့တရားခဏ9ဦးကိုတော့လက်ထိတ်တင်နဲ့ခတ်ပြီးအထူးဗန်ကားတွေနဲ့ခေါ်လာခဲ့ကြပါတယ်။ထိုင်းနိုင်ငံသားတွေကိုမြန်မာနိုင်ငံဘက်ကပြန်လွှဲပြောင်းပေးတာနဲ့ပတ်သက်ပြီးရဲချုပ်စုရချိတ်ဟပ်ဖန်ကအခုလိုပြောဆိုသွားပါတယ်။
วันนี้เนี่ยเราประสานผู้ราชการนะครับร่วมกับทางการประเทศเมียนมานะครับนะในส่วนของหน่วยกำลังของประเทศเมียนมานะฮะทั้งในส่วนของตำรวจตม.นะวันนี้หัวหน้าตำรวจตม.ประเทศเมียนมาก็เดินทางมาส่ง
အခုလိုမျိုးထိုင်းနိုင်ငံကမွေးရဆေးဝါးသမားတွေကိုပြန်ပို့ပြီးမြန်မာဘက်ကပူးပေါင်းလှုပ်ဆောင်တာဟာနှစ်နိုင်ငံအတွက်အရေးကြီးတဲ့မွေးရဆေးဝါးနှိမ်နင်းရေးလှုပ်ဆောင်မှုတစ်ခုပါပဲဆိုပြီးပြောသွားပါတယ်မြန်မာအာဏာပိုင်တွေကိုထိုင်းအစိုးရအနေနဲ့ကျေးဇူးတင်ဂုဏ်ပြုပါတယ်အဲ့ဒီထဲမှာမွေးရဆေးဝါးနဲ့ပတ်သက်တဲ့လူ7ယောက်ပါဝင်နေပါတယ်9ယောက်ကတော့ဆိုလိုမန်ထုမဲ့ဂိုင်းကဂိုင်းဝင်9ဦးပါဝင်ပတ်သက်နေပါတယ်ဆိုပြီးပြောသွားတာပါဖမ်းမိတဲ့သူတွေထဲမှာဆိုလိုဂိုင်းကောင်းဆောင်ပန်နဝစ်ကိုကယ်ပါဝင်တာမတွေ့ရပါဘူးမွေးရတရားခဏ်လေးကိုရဲချုပ်ဆိုတဲ့ချိတ်ကတွစ်ဆုံစစ်ဆေးတဲ့အခါမှာတရားခဏ်လေးတွေကဆိုလိုမွေးရဂိုင်းအတွက်အလုပ်လုပ်ပေးနေတဲ့မိန်းကလေးတူကတော့သူမအနေနဲ့ဆိုလိုဂိုင်းဝင်တွေဟာဘယ်သူတွေလဲဆိုတာမသိပေနဲ့မွေးရစေဝါရောင်းရကနေရလာတဲ့ငွေမဲတွေကိုဘဏ်အောက်ဖွင့်ပေးပြီးလက်ခံပေးခဲ့ပါတယ်ဆိုပြီးဝန်ခံခဲ့ပါတယ်။တရားခဏ်တွေဟာထိုင်းမြန်မာနယ်စပ်မှာတနေ့ကိုထိုင်းဘဏ်ဝင်6သိန်းထုတ်ပြီးမွေးရခိုင်ကခိုင်းစေတဲ့အတိုင်းငွေတွေကိုထက်လွှဲပြောင်းပေးခဲ့တဲ့အတွက်လစဉ်ဘဏ်ငွေ2000ကိုလာကအဖြစ်ရခဲ့ကြတယ်ဆိုပြီးဝန်ခံခဲ့ကြပါတယ်။82ဦးတည်းကတချို့ထိုင်းနိုင်ငံသားတွေကတော့နာမည်နဲ့မှတ်ပုံတင်တွေကိုအမှန်တိုင်းစာရင်းပေးထားတာမဟုတ်ကြတာကြောင့်သူတို့ဟာတခြားမှုကင်းတွေနဲ့လဲပါဝင်ပတ်သက်မှုတွေရှိမရှိဆိုတာကိုဆက်လက်စစ်ဆေးနေပါတယ်။ဖေဖော်ဝါရီလ9ရက်နေ့တနေ့ထဲမှာပဲထိုင်းမွေးရတပ်ဖွဲ့ဝင်တွေဟာထိုင်းနိုင်ငံအလဲပိုင်းဒေသ27နေရာမှာမွေးရခိုင်းနဲ့ပတ်သက်နေသူတရားခဏ10ဦးကိုဖမ်းဆီးခဲ့ပြီးတရားခဏတွေပိုင်ဆိုင်တဲ့အိမ်ချန်ကားငွေနဲ့ရွှေတဲ့ပစ္စည်းစုစုပေါင်းတန်ဖိုးဘဏ်ငွေတန်း100လောက်ကိုထိုင်းနိုင်ငံတော်ပိုင်ဖြစ်သိမ်းဆီးခဲ့ပါတယ်ရှင်။